384ခုနှစ်ပထမဝါဆုလာစ4ရက်2012ခုနှစ်ဇွန်လ22ရက်ရန်ကုန်တိုင်းဒေသကြီးမြန်ကုန်မြို့နယ်အပြည်ပြည်ဆိုင်ရာထေရဝါဒဘုရားသာသနာပြုတက္ကသိုလ်ထေရဝါဒပတ္တနီတိန်တော်ကြီးတွင်ဆင်းခြင်းမှဖြစ်လောက်အပ်သည်တော်ဝင်းလက်၏ဘုရားခိုင်ထွေတော်အေးမိုးမိုးကြီးဘွေနစ်အထိတ်မှတဏိတာစွမ်းအလူတော်မင်္ဂလာအခန္ဓာအလူမောဒနာတရားလူဘဝရလာတဲ့အခါအမတ်တမဲ့ဘဝကုံဆုံးမသွားစေသင့်အမှတ်တရအလုတ်တစ်ခုလုပ်ကြအောင်လူဘဝရလာတဲ့အခါမှာအမှတ်တမဲ့နေသွားလို့ရှိရင်ချိန်ဆိုတာတော့ပုံဆုံးသွားမှာပဲမိမိတို့ရဲ့ကံအားလျော်စွာလက်ရှိဘဝရဲ့အထောက်ပံ့အကြောင်းအားလျော်စွာတတန်းတစ်ခုဖြတ်ကျော်ကြအဲ့လိုဖြတ်ကျော်တဲ့အခါမှာအမှတ်တမဲ့ဖြတ်ကျော်သွားရင်တော့ကျိုးရလုပ်ငန်းတစ်ခုနဲ့ပဲပြည်စည်းပါပါပဲ။ဘာဖြစ်လို့လဲဆိုတော့လူပဲဖြစ်ဖြစ်အခြားတတ္တဝါတွေပဲဖြစ်ဖြစ်ဘဝတစ်ခုရလာလို့ရှင်စားဖို့အတွက်လုံမမ်းမယ်၊နေဖို့အတွက်လုံမမ်းမယ်၊ကိုဖို့အတွက်လုံမမ်းမယ်။မကြမ်းမမာရင်စေကူသားဖို့ဆိုလုံမမ်း။ဒါအသက်ရှင်ရေးအတွက်မဖြစ်မနေလုပ်ရတဲ့ရုန်းကန်လှုပ်ရှားမှုတွေပေါ့။ဒါတွေကရိုးရအလုပ်တွေလို့ခေါ်တယ်။ကိုဘဝအသက်ရှင်ရေးအဲလူဘဝရလာတဲ့အခါအဲလိုအသက်ရှင်ုံလေးတွေလှုပ်ရှားကျူပန်းသွားမှလားသို့မဟုတ်သူ့ဘဝမှာကိုယ့်အတွက်ဘာတွေအများရအောင်လုပ်လိုက်မလဲဆိုတာစဉ်းစားတဲ့ပေါ့နော်အဲလိုစဉ်းစားမိတဲ့ပုဂ္ဂိုလ်တွေကတော့ဒီစုံတစ်ခုအကြောင်းပြုပြီးတော့ကုသိုလ်လုပ်ကြတယ်အခုမွေးနေ့အမှတ်တရဖြစ်ကုသိုလ်ကောင်းမှုပြုကြမယ်ဆိုတာဒါကဒီတမန်အလုပ်တစ်ခုတည်းပေါ်လွန်လာတဲ့အသိဉာဏ်နဲ့လုပ်တဲ့လုပ်ငန်းတစ်ခုလို့ပြောအောင်ကုသကောင်းမှုတွေလုပ်တဲ့လုပ်ငန်းမှန်လည်းတမန်အတွေးတဲ့ပေါ်လွန်လာတဲ့အလုပ်တစ်ခုလုပ်ကြတယ်ဥပမာပဲလူဖြစ်လာရင်ကိုယ်လူတွေရဲ့အတိုင်းဝိုင်းထဲမှာလူတွေအကျိုးပြုမဲ့အများကောင်းကျိုးဖြစ်စေတဲ့အလုပ်တွေမေတ္တာကရုဏာရှေ့ထားပြီးတော့ဘာတွေလုပ်မယ်ကိုယ့်ရဲ့လုပ်အားသို့မဟုတ်ကိုယ်ပိုင်ဆိုင်တဲ့ဝိจิตနာတွေကခွဲခြားခွဲဝေပြီးတော့အများအတွက်ဘလို့သုံးသွဲမယ်ဆိုတာတွေဟာအလုံးမမြတ်တဲ့စိတ်ဓာတ်နဲ့လှုပ်တဲ့သဘောပဲเนาะအလုံးမမြတ်တဲ့လို့ခဏလို့စောင်းနေရင်ရုံကလှုပ်ရှားတဲ့ရိုးရတဲ့ပိုးလာတဲ့လှုပ်တယ်လှုပ်တဲ့လှုပ်တဲ့မှာပို့ပြီးတော့မမြတ်တဲ့စိတ်ဓာတ်တို့ကရုဏာတို့ခြေခံလာတယ်ဆိုတာအလုံးမမြတ်တဲ့လုံးကတခုလူသားတွေရဲ့နှလုံးသားထဲမှာမေတ္တာတို့ကရုဏာတို့ဆိုတာမြင့်မြတ်တဲ့အတိုင်းအတာတစ်ခုခြေခံလာပြီးတော့ထိုအတိုင်းအတာတစ်ခုရဒုမှုအကျိုးပြုလုပ်ငန်းတွေနော်တီးတဲ့ပို့ပြီးတော့အကျိုးရှိမဲ့အလုပ်တွေလုပ်ကြတယ်ဆိုကိုယ်တန်တယ်မှာအကျိုးရှိတဲ့ကောင်းကျိုးချမ်းသာကိုဖြစ်ပွားစေနိုင်တဲ့အလုပ်တွေကောင်းကျိုးချမ်းသာဆိုဒီမှာကိုကျိုးသူကျိုးနှမျိုးလုံးရှိတဲ့အလုပ်ကိုဆိုလိုတာကိုယ်ကျိုးတဲ့အကျိုးရှိတာမဟုတ်ဘူးတသားလည်းအကျိုးရှိတယ်ဆိုတော့လောက်ကောင်းတဲ့အလုပ်လို့ဒီလိုသတ်မှတ်ရအဲ့တော့ကိုကျိုးဆိုတဲ့နေရာမှာလည်းပဲနှမျိုးခွဲခြားပြီးတော့ကြည့်လို့ရတယ်ကိုဘွားစာဝတ်နေရေးပြည်စုံရုံဂျိုးပန်းနာဒါလည်းကိုကျိုးလို့တော့ခေါ်လို့ရတယ်သို့သောအဲ့ဒီကိုကျိုးဟာအတိုင်းတာတစ်ခုအမှန်တမ်းတူတောင်းတယ်တရှိဘွားလေးတစ်ခုကုံဆုံးသွားရင်ဒီသူတို့ရဲ့အကျိုးဆက်တွေကလည်းကုံဆုံးသွားမှာပဲ။လက်ရှိတတန်းရှိနေတုန်းပဲသူကအကျိုးချက်နိုင်တယ်ပေါ့။အဲဒီလိုမဟုတ်ဘူးဒီတဲ့တစ်ဆင့်တိုးတက်ပြီးတော့သူကျိုးသူများအကျိုးပရိုက်တက်ဖက်ပြီးတော့ကိုယ့်တက်လည်းကုသကောင်းမှုတွေဖြစ်စေဖို့သူများအတွက်လည်းကောင်းကျိုးချမ်းသာတွေရစေဖို့လို့ဆိုရဲရွယ်ချက်နဲ့တော့မဟုတ်မိမိကိုယ်တိုင်ကိုယ်စိတ်ကိုဖြူစင်အောင်ထားမယ်ကုသိုလ်တရားတွေဖြစ်ပေါ်အောင်ကြိုးစားမယ်။သီလလုံအောင်ဆောက်မယ်။တမာတိတရားတွေကိုဖြစ်ပွားစေမယ်။ပညာတွေရှိဦးမယ်ဆိုတဲ့ ဒီကုသိုလ်ကောင်းမှုတွေကျန်တော့ကုသနာမှာရေရှိဒီကောင်းကျိုးချမ်းသာကိုဖြစ်စေနိုင်တဲ့အကြောင်းတရားတွေကိုစုဆောင်းစည်းဝေးအထောက်အကူဖြစ်တယ်။လောကမှာစီးပွားရှာတဲ့အခါမှာလည်းဒီတိုင်းပဲပေါ့။စီးပွားဥစ္စာဆိုတာဟိုတန်ဖိုးနဲ့ပတ်သက်လို့ရှင်ရေရှိတန်ဖိုးရှိတဲ့စီးပွားရေရှိတန်ဖိုးမရှိတဲ့စီးပွားနှစ်မျိုးရှိတာအဲဒီနှစ်မျိုးရှိတယ်ထင်တယ်ရေရှိတန်ဖိုးရှိတဲ့စီးပွားဘယ်တော့မှတန်ဖိုးမကျသွားတဲ့စီးပွားမျိုးကုသနာဖြစ်တော့ကြိုးစားကြရေရှိကြည့်ပြီးတော့ကြိုးစားကြအဲ့ဒါမျိုးလို့ခုလိုကုသကောင်းကိုလုပ်တယ်ဆိုကုသနာကောင်းကျိုးချမ်းသာတွေကိုဖြစ်ပေါ်စေနိုင်တဲ့အခြေအနေကောင်းတွေကိုဖြစ်ပေါ်အောင်လုပ်တာဒါကိုပြောတာခိတ္တလို့ဆိုတာမြတ်စွာဘုရားကလည်းဒီတရားတွေကိုဆင်းရဲဒုက္ခကကယ်တင်တယ်ဆိုတဲ့နေရာမှာသာဗျာတကူတော်နဲ့အာလုံဒုက္ခလွတ်မြောက်စေလို့ဒီလိုကဲတင်တာမဟုတ်လူတွေထင်းနေတာအဲ့လိုကဲတင်တာလို့ဒီလိုထင်ဒုက္ခတွေကနေဆွတ်ထုတ်သွားတယ်လို့ဒီလိုထင်မဟုတ်ဘူးနေရာတိုင်းမှာဆွတ်ထုတ်သွားလို့မရတာဒီအများကြီးပဲရှိဆွတ်ထုတ်သွားလို့ရတဲ့အတိုင်းအတာတကူကအမှန်တမ်းမှကျင်းမြောင်းဆွတ်ထုတ်သွားလို့မရတဲ့ဟာတွေကဘာတွေလို့အောင်ဆိုခိတိဘောတဏိနာအာဟိတာသာနေဝတဏိနာဒီပုဂ္ဂိုလ်အသီးသီးရဲ့တဏ္ဏမှာကောင်းကျိုးချမ်းသာတွေကိုဖြစ်စေတတ်မဲ့အရာတွေဖြစ်အောင်လုပ်ဖို့တိုက်တွန်းပေးတာတိုက်တွန်းပေးခြင်းဖြင့်ဒီကောင်းကျိုးချမ်းသာတွေကဒီပုဂ္ဂိုလ်ကိုကယ်ထုတ်သွားတဲ့တော့နော်ကယ်ထုတ်သွားတဲ့အာဟိတာသနေဝတဏိနာအကျိုးမဲ့ကိုဖြစ်ပေါ်စေတတ်တဲ့အရာတွေဖယ်ရှားပြစ်ဖို့မလုပ်ဖို့ဒီတမန်နဲ့ပြောမှဆိုရင်အကုသိုလ်ကိုရှောင်ပြီးတော့ကုသိုလ်လုပ်တာပဲဒီတိတ်ပဲဆိုလိုတာပဲတူတူပဲအကျိုးစီးပွားကိုဖြစ်ထွန်းစေမဲ့အရာတွေကိုလုပ်ပြီးတော့အကျိုးမဲ့ဖြစ်စေတတ်တဲ့အရာတွေကိုရှောင်ရှားခိုင်းတာဟာဒါဒီပုဂ္ဂိုလ်အတွက်ရေရှည်ကောင်းဖို့ဖြစ်ပေါ်လာတဲ့အရာ။အဲကြမို့ကုသိုလ်လုပ်တဲ့ဆိုကုသနာမှာတည်သွားတဲ့ကိုယ်စိတ်အစဉ်နဲ့မှဖြစ်ပေါ်သွားတဲ့အရာတစ်ခုပဲ။အဲဒီစိတ်အစဉ်မှဖြစ်ပေါ်သွားလို့ကိန်းသွားတဲ့ဆိုတာဒီဓာတ်ပုံရိုက်ယူလိုက်တယ်လို့ပဲသူကထင်သွားပြီပုံထင်သွားတာကင်မရာလေးနဲ့ဓာတ်ပုံမှတ်တမ်းယူလိုက်တယ်လို့ပဲကုသိုလ်လုပ်လိုက်ရင်ကိုယ်စိတ်ထဲမှာဒီကုသိုလ်ပြည့်စွမ်းအားတွေဟာရောက်ရှိသွားတယ်ရောက်ရှိသွားတဲ့အတွက်ကြောင့်ဒီထဲမှာ remain ဖြစ်သွားလို့ပေါ့အဲ့ဒါတွေကညာလာတဲ့အခါကျတော့ accumulation လို့ခေါ်စုမိတာစုမိလာတဲ့အခါ energy တစ်ခုရောက်အဲ့ဒီ energy ကနေပြီးတော့ဆွမ်းအားတွေဆွမ်းအင်တွေကနေဆွမ်းအားတစ်ခုရပြီးတော့ကောင်းကျိုးချမ်းသာတွေကိုဖြစ်ပေါ်စေတာဘဝဆိုတာဒီလိုပဲလာခဲ့တာအခုကြည့်နေလူတွေတယောက်နဲ့တယောက်မတူကြဘူးဆိုတဲ့နေရာကံကြမ္မာပုံရိပ်တွေပါရမီပုံရိပ်တွေကလူတွေရဲ့မျက်နှာပါလို့သူ့ဘဝအခြေအနေပုံမှာပေါ်နေတာပေါ်နေတာဒီမကောင်းတဲ့ကံတွေလှုပ်လာတဲ့လူတွေရဲ့ဘဝပုံရိပ်နဲ့ကောင်းတာတွေလုပ်ပြီးတော့စိတ်သဘောထားကောင်းတဲ့ပုဂ္ဂိုလ်တွေရဲ့ဘဝပုံရိပ်ဟာအဲဒါမှကွဲပြားချမ်းသာတာဒါရီကအကြောင်းမဲ့ဖြစ်ပေါ်နေတာမဟုတ်ဘူးအမေဘီနဲ့လည်းအများကြီးမဆိုင်နော်အများကြီးမဆိုင်မိဘနဲ့လည်းနဲ့သက်ဆိုင်တာဒီမိဘစီရောက်လာတယ်ဆိုတဲ့ကောင်ကတော့ကံကြမ္မာရဲ့ဥဆောင်မှုနဲ့ရောက်ရောက်လာတဲ့အတွက်ကြောင့်အဲဒီလိုရောက်လာလို့တောင်းပါပဲမိဘမှာမိဘရဲ့အထောက်အကူဆိုအရေးချင်းနဲ့ပို့ပြီးတော့ကိုယ့်ရဲ့ကံကြမ္မာအထောက်အကူပို့ပြီးတော့လွှမ်းကျော်သွားတယ်။ဒါကြောင့်မလို့တချို့ကျတော့မိဘပညာမတတ်ဘူး၊ဒါသမီးကျတတ်သွားတယ်။တခြားကြောင့်မဟုတ်ဘူး။အဲ့တော့ပြင်ကိုလုပ်ခဲ့တဲ့ကုသကောင်းမှုရဲ့စွမ်းအားတွေပါတယ်၊ခြေနေကောင်းတွေပါတယ်။မိမိရဲ့ကြိုးစားအထောက်အကူဒီသုံးရပေါင်းစပ်လိုက်တဲ့အခါတကယ်ပညာတတ်ကြီးဖြစ်သွားတယ်၊သင်ပေါ်ကြော်ကြားတဲ့ပုံကဖြစ်သွားတယ်။ဒီလိုဆိုလို့ရပါတော့နော်။ကံကြမ္မာရဲ့ဆောဆောင်မှုဆိုတာအမှန်တမ်းကြီးမားတယ်။ဒါကြောင့်မို့လို့အမှတ်တမဲ့မနေပဲနဲ့ခုလိုအမြဲတမ်းမလုပ်ဖြစ်တော့မှကိုယ့်ရဲ့မွေးလေးခါသမားပြီးမှတ်တရထားပြီးကိုယ့်ရဲ့စိတ်ထဲနှလုံးထဲမှာဓမ္မတွေကိန်းအောင်ကြိုးစားမှထုတ်ဖို့။အဲ့တော့ဓမ္မအတိညာဆိုဓမ္မဆိုတာဘာကိုပြောတာလဲဆိုဒီမြတ်စွာဘုရားတရားတော်ကိုရည်ညွှန်းတယ်ဆိုလို့ရှိရင်မြတ်စွာဘုရားဟောထားတဲ့တရားဓမ္မတွေအဲ့ဒီအသိဉာဏ်ကြီးကိုယ်တဏ္ဍာကိုကဲအောင်ပေါ့မြတ်စွာဘုရားဟောထားတဲ့ အကုသိုလ်ဆိုတာမလုံးနဲ့ကုသိုလ်ပန်းသမျှမိမိတဏ္ဍာမှာပြည့်စုံအောင်ကြိုးစားကိုယ်စိတ်လေးကိုဖြူစင်အောင်ထားဆိုတာဒါအဆုံးမတရားလို့ခေါ်တယ်။အဲ့ဒါမြတ်စွာဘုရားအဆုံးမကိုယ်တဏ္ဍာနဲ့ရောက်လာတဲ့အခါမှာနောက်ထပ်တစ်ဆင့်ရောက်အောင်လုပ်ဖို့လိုသေးတယ်။အဲ့ဒီအတိရောက်လာတဲ့အခါမှာအကုသိုလ်ကိုရှောင်ဖို့ဆိုတယ်အကုသိုလ်ကိုရှောင်ပြီးအောင်ရှောင်ဖို့လုပ်တယ်။နေစင်တဲ့အမြ။နော်ဘဝဖြစ်တာတွေနဲတော့ဒေါသဖြစ်တာတွေနဲတော့မောဟတွေမမနာတွေအိတ်တာတွေမစ္စရိယတွေနဲတဲ့နဲအောင်သူများအကျိုးမဲ့ပြုလုပ်ခြင်းနဲ့စိတ်တွေနဲတော့သူများကောင်းကျိုးချမ်းသာတွေဖြစ်တာဝန်သားနိုင်အောင်မစ္စရိယတရားတွေယောပါတော့ဒီလိုနေစနေညာကျိုးစားအထုတ်လာတဲ့အခါစိတ်တတ်တရားကောင်းမွန်တဲ့စိတ်တတ်တွေကိုယ်တိုင်မှာကြီးဆိုးလာအဲ့ဒီကြီးဆိုးလာခြင်းဒီကိုယ်တဏ္ဍာမှာဓမ္မကိဉ္စင်းပဲဖြစ်တယ်နော်။နော်။စင်ញံတုံတရားနဲ့ထားပြီးဩဒါမကောင်းဘူး။မကောင်းတဲ့စိတ်တက်မမွေးဘူး။ကောင်းတဲ့စိတ်တက်မွေးမယ်။အများကျိုးလူလာတဲ့စိတ်တက်တွေထားမယ်။ကိုယ်ပဝန်းကျင်ကိုယ်မိသားစုကောင်းကျိုးလူလာတဲ့စိတ်တက်တွေထားမယ်။စသဖြင့်တလို့ဟိုတန်ရောစင်နဲ့မဟုတ်ဘဲနဲ့မေတ္တာနဲ့လုပ်တဲ့အလုပ်တွေကုသိုလ်တွေရှိပဲကော။မိသားစုတာဝန်ယူပြီးလုပ်တာပဲ။တန်ရောစင်နဲ့လုပ်တာတမျိုး။နော်ပါရစင်နဲ့လောက်တာတမျိုးပါရစင်နဲ့မလောက်ဘူးမေတ္တာနဲ့လောက်တယ်မေတ္တာနဲ့လောက်တာကျတော့ဖြူစင်တယ်မေတ္တာနဲ့လောက်ရင်မငြင်းညူဘူးသာပဲလောက်နေရတယ်အားလုံးကငါတာဝန်ကြီးပဲလို့ဆိုရင်ငြင်းညူမှုမရှိပါရစင်နဲ့လောက်ရင်အဲ့ဒါမျိုးဖြစ်တတ်တယ်အဲ့တော့မေတ္တာနဲ့လောက်တာတော့ငါတတ်တဲ့နေရာအများကောင်းညိုးလုပ်မယ်ကိုယ်မိသားစုကောင်းညိုးလုပ်မယ်မြတ်စွာဘုရားကိုယ်တိုင်ကစီးပွားရှာတယ်ဆိုတာအတ္တနာဒုက္ခိတိပိဏိတိကိုယ်ကိုချမ်းသာလို့ရမယ်ဒီစည်းပွားနဲ့ကိုချမ်းသာဖို့အတွက်သုံးချတာပဲမှန်ကန်တယ်လို့ပြောတယ်စည်းပွားချတယ်မာတာပိတရောဒုက္ခိတိပိနေတိကိုယ့်ရဲ့ခြေဆုအချီဆုံးပုံကိုယ်တွေလူ့ဘဝမှာရှာလိုက်ရင်မိပါအဲ့တော့မိပါတွေကိုချမ်းသာအောင်ထားမယ်ဗုဒ္ဓဒါရဒါတာကမ္မကရောကရပောရိတိဒုက္ခိတိပိနေတိဟောကိုမိသားစုသာမယနောက်ကိုအိမ်မှာကိုမိခိုးပြီးတော့နှုတ်ကင်နေကြတဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေချမ်းသာအောင်ထားဆင်ပြေအောင်မိတ္တာမစ်စေမိတ်ဆွေတွေပေါင်းသင်းနေချမ်းသာအောင်ကုညီတယ်ဒါတွေကသင်လျော်ကောင်းမြတ်တဲ့လုပ်ရတဲ့ဘဝအဲ့ဒီလိုလုပ်ပြီးတော့ဓိတဲ့ပို့ပြီးတော့လုံးနိုင်တာကျတော့ပါတော့ဆိုရင်ပုံညာနိကရုံတိကုသကံမှုတွေလုပ်တယ်ဒါကြတော့တမတ်ချက်မထအောင်ကိုယ်နဲ့ပတ်သက်တာတွေမပတ်သက်တာတွေမတမတ်ပဲနဲ့လူငွေရေးလုပ်တယ်လုပ်ပေးတယ်မေတ္တာကရုဏာအခြေခံပြီးတော့လုပ်ပေးတယ်ကိုယ်ကိုယ်ရဲ့ဘာသာတရားဘုရားကျောင်းကံတွေကိုလူတန်းလဲတန်ခါတွေကိုထောက်ပံ့လဲဆိုတာပုံညာဝိကရောတိပဲနော်ကုသိုလ်ကောင်းမှုလုပ်တယ်လို့ဆိုဒါဘဝမှာတမ္မန်သဝနိတဲ့ပုံလွန်လာတဲ့ကုသဏ္ဏမှာကိုယ်မှာဖြစ်ရင်အကျိုးရှိစေနိုင်တယ်လုံရတယ်ပဲအဲ့ဒီလုံရတယ်ကိုအကြောင်းပြုပြီးတစ်ဖက်သားတွေတခြားကိုယ်ပါဝင်ကျင်မှလည်းအကျိုးတွေဖြစ်ထွန်းစေတယ်အဲ့ဒါတွေကိုရည်ညွှန်းပြီးတော့ဟိတအလို့ဒီလိုပြောတာနော်ကျိုးစီးပွားဆိုတာခြေနေကောင်းတွေဖန်တီးပေးတယ်အဲ့ဒီလိုခြေနေကောင်းတွေဖန်တီးပေးတဲ့ဘဝခြေနဲ့ဆင်ဘဝကြီးတယ်ကိုယ်ပေါ့အခုတို့နေအောင်ကြိုးပမ်းနေကုသိုလ်စိတ်တွေဖြစ်အောင်လုပ်နေတယ်ခြေနဲ့ဆင်ကောင်းတယ်ကိုယ်အကြောင်းပြုပြီးတော့ဆင်မပြေတဲ့လူတွေဆင်ပြေသွားတယ်နော်ကိုအကြောင်းပြုပြီးတော့မိသားစုချမ်းသာတယ်ဒါတွေကကျင့်တတ်စရာတရားမင်းကြီးကတခါတော့ကသူခရီးထွက်တော့မယ်ဆိုလို့ရှိရင်ဒီနိုင်အထာကြီးကိုစီးကန်နေပါသူပါလို့လဲဆိုလူပြူကိုလှည့်ပြီးတော့လူပြူကိုကြည့်ပြီးတော့သူကလက်အုပ်ချီတယ်အလုပ်ချီတဲ့အခါအဲ့လိုလဲဥချီရှ िख ိုးတာကိုတွေ့တာယထာတိယထာမောင်းနေတဲ့မတ္တလိနတ္တအမေအာလုံးနတ်တေဟာစတုပါတဲ့တာဝရဏနတ်တေဟာတရားမင်းကြီးကိုအာလုံးကလဲဥချီကိုရှ िख ိုးနေကြခုတရားမင်းကဘုသူ့ကိုရှ िख ိုးတာနော်သူ့အနေနဲ့ဘုသူ့ကိုရှ िख ိုးတာအာလုံးကတရားကိုပဲရှ िख ိုးနေကြတာတရားမင်းကပြန်ရှ िख ိုးတယ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးတွေရှ िख ိုးတာတုန်းဆိုတရားမင်းကပြောပြတယ်အဲ့ဒီမှာရေကဟထပုံညကသီလဝံတော်ဥပဒက ဓမ္မေနဒါရံပောတင်တိတေနမတ္တမိမာတိတရားမင်းကဖြည့်တဲ့စကားလေးမှာတရားလေးပါရေခဟထမိသားစုဘဝမနေတယ်ဦးနဲ့အိမ်နဲ့စီးပွားနဲ့အဲ့လိုနေပြီးတော့ရေခဟထပုံရကကုသကောင်းမှုတွေကိုလုပ်တယ်ကုသကောင်းမှုတွေကိုပြန်လို့ရတယ်သီလအောင်တော့နေဆုံး၅ပါးသီလကိုချင်းတရားကောင်းကြတယ်ဥပဒကယရဏ၃ရက်ကိုစီကတ်ကြတယ်ဓမ္မေနဒါရံပောတိကိုယ့်ရဲ့မိသားစုကိုတရားသဖြင့်ကိုချင်းတရားမပြတ်ပြားပဲနဲ့လောက်ကံကျွေးမွေးကြကိုချင်းတရားမပြတ်ပြားဘူးဆိုတော့သူများအတက်တက်ပြီးတော့ကျွေးတာမဟုတ်ဘူးသူများဥစ္စာမတရားယူပြီးတော့ကျွေးတာမဟုတ်ဘူးသူတို့ကသားများတွေစော်ကားလို့ရလာတဲ့ပစ္စည်းနဲ့ကျွေးတာမဟုတ်ဘူးလိန်လီကောက်ချစ်ပြီးတော့ရလာတဲ့ပစ္စည်းနဲ့ကျွေးတာမဟုတ်ဘူးအယက်သေးစားရောင်းချတောက်စားပြီးတော့ငွေရပြီးလုပ်ပြီးတော့ရလာတဲ့ပစ္စည်းနဲ့ကျွေးတာမဟုတ်ဘူးသာဝတိလမပြတ်မစီကောင်းရောကောင်းွယ်ကောင်းတဲ့လုပ်ငန်းတစ်ခုလုပ်ပြီးတော့တရားသဖြင့်ရလာတဲ့ပစ္စည်းဥစ္စာတွေနဲ့မိသားစုကိုကျွေးမွေးတယ်တဲ့အဲ့ဒါလို့ကျွေးမွေးနေတဲ့ပုဂ္ဂိုလ်တွေကိုငါရှ िख ိုးတာပါတယ်။ဒါကြောင့်မင်းကဘာလို့ရှ िख ိုးရတာလဲဆိုတော့သူ့လေးစားတယ် respect တယ်။ဘာလို့လဲဆိုရင်ဒီပုဂ္ဂိုလ်တွေကဒီတိုင်းထုတ်သွားလို့ရှင်သိလို့ရှင်ဒီပုဂ္ဂိုလ်တွေအောက်သွားလို့လက်ပြတ်တက်ပါပဲ။အဲ့ဒီဘာလို့လဲဆိုသူတို့တဏ္ဍာမှာကောင်းယူပေးနိုင်တဲ့ခိတ္တအကျိုးစီးပွားရည်ရှိခြင်းဖြစ်ထွက်မဲ့တရားကြီးကိနေလို့ပဲပေါ့ဒါကိုဆုလို့တာနော်ဓမ္မကိုသူတို့တဏ္ဍာမှာကိနေဓမ္မဆိုတာအစင်းစင်းပဲကုသကမ္မတရားကိုတဏ္ဍာမှာကိမိဆိုရင်ဒီကုသကမ္မတရားဆွဲခေါ်သွားတာကောင်းတယ်ပေါ့ဒါကသူခေါ်နိုင်တဲ့အတိုင်းတာဖြစ်ခေါ်တာကိုယ်ကဓမ္မကိုတိုးမြင့်လိုက်မယ်ဆိုရင်တမာတိဓမ္မချင်းလိုက်လို့ဇံရပါပြီဆိုရင်အဲ့ဒီဇံတရားကဘယ်ခေါ်သွားတော့ဆိုဓမ္မပြေခေါ်သွားမှာပဲလားကိုလုပ်တဲ့အတိုင်းတာတစ်ခုရရိုးရိုးကုသိုလ်တရားတွေသီလတွေဒါနတွေတမန်ကုသိုလ်တွေရတာကာမဘုံထဲမှာကောင်းမြတ်တဲ့ဘုံတွေကိုရောက်အောင်တရားကခေါ်သွားမှာပဲခေါ်သွားမှာကိုလုပ်တဲ့ကိုယ့်ရဲ့ရင်ထဲနှလုံးထဲမှာဖြစ်ပွားတဲ့ဒီဟိတဆိုရင်အခြေအနေကောင်းတွေကကောင်းတဲ့ဘက်ကိုဆောင်ကျင်းသွားတယ်။အခြေအနေကောင်းဆိုတာစူးစမ်းပြီးတော့ဖြစ်တယ်။ဟုတ်အခြေအနေကောင်းဆိုတာဒီမှာမယ်မိုးရသည်မှာဆိုမိုးရောမိုးတွေမိုးမမှန်ရွာတယ်။ဒီရာသီဥတုတွေကောင်းတယ်။ရေမြေတွေကောင်းတယ်ဆိုရင်စိုက်ဖို့ပြုံးဖို့အတွက်ဒါအခြေအနေကောင်းနေပဲပေါ့နော်။မိုးလေးကတည်းကမမှန်ဘူးမိုးကခေါင်းလဲရေကလည်းကြတိကောင်းကြီးဖြစ်နေတယ်။ဒါစိုက်ပြုံးဖို့အတွက်အခြေအနေမကောင်းဘူးပြောတယ်။ conditions အရာအဲ့ဒီလိုအခြေအနေတွေကောင်းနေလို့ရှိရင်ကောင်းကျိုးချမ်းသာရအောင်သိကြ။အယောင်ဝယ်ကောင်းနေပြီဆိုရင်စီဝါဖြစ်ထွန်းမှုအခြေအနေကောင်းတယ်။ဒါအောင်ဆုံးလို့။အဲ့အခြေအနေမကောင်းဘူးဆိုတာပတ်ဝန်းကျင်အခြေအနေဟိုဖြစ်ပေါ်နိုင်တဲ့အနေအထားတွေမရှိတာအခြေအနေမကောင်းတော့ပြော။အဲ့ဒါကအခုကအခြေအနေကောင်းတာ။ဒီအရာတွေကျင့်ပြီးအပြင်အခြေအနေကောင်းနေဖြစ်ပေါ်။အဲ့ဒီကုသိုလ်တွေလုပ်နေတယ်။ဒါနကုသိုလ်တွေလုပ်နေသီလကုသိုလ်တွေဟာဒီပုဂ္ဂိုလ်ဟာအခြေအနေကောင်းတယ်။ကောင်းတဲ့အခြေအနေကြောင့်ဒီပုဂ္ဂိုလ်ရဲ့ဘဝနောက်ဆုံးဒီဘဝကိုဆွတ်လွတ်သွားတဲ့အခါမှာဒီကုသိုလ်ရဲ့အခြေအနေကြောင့်သူဟာကောင်းတဲ့ဘဝဆမသုဝိဇိဒနာရှာကြံလို့ဝိဇိဒနာပြည့်စုံလာတဲ့ပုဂ္ဂိုလ်တစ်ခုပါနော်ဘလောက်ပဲတောခေါင်းတဲ့အရာမှနေနေဝိဇိဒနာပြည့်စုံတဲ့အခါမြို့ပေါ်တက်နေဝေးရသူ့အခြေအနေတွေကောင်းလာတိုက်ဝယ်နိုင်တယ်ကားဝယ်နိုင်တယ်ဒါကလက်တွေ့ကိုပြောပြတာเนาะအဲ့ဒီလိုအခြေအနေတွေကောင်းလာတာဒီလိုကောင်းလာတာအဲ့တော့ကုသိုလ်ကောင်းမှုကလည်းပဲထို့ထူမယ်ဒီတဲ့အချက်မြင့်နဲ့ချမ်းသာဒုက္ခများတဲ့နတ်ပြည်ကုသိုလ်ကပို့ပေးမယ်ရောက်သွားတယ်လူကလည်းပတ်စံအနေဌာနငွေကြေးအနေပို့ပေးတဲ့အခါကျတော့အချက်မြင့်တော့တာပေါ့ဒီတိတ်ပဲပဲပေါ့အဲ့တော့ကုသိုလ်တရားတွေဆိုရလဲအဲ့ဒီလိုဆိုင်းတတ်ပြီးရှိတယ်လို့ပြောကြတယ်အဲ့တော့ငွေကြေးတဏ္ဍလုံနိုင်တာအတ္တမနည်းတယ်လူရဲ့ဝိจิตနာကိုသိတ္တမိုထာလောအချီတကယ်ကြတော့ဝိจิตနာရဲ့တိုင်းတာတစ်ခုပါဒီဘဝမှာရှိတယ်။နောက်ဘဝထီအောင်ပါနိုင်ဘူး။အဲ့တော့သူဆောင်ရဲ့နိုင်တဲ့အတိုင်းတာတစ်ခုလေးပဲရှိတယ်ဆိုတာကိုကိုကအမြဲတမ်းတတိထားဖို့လိုအပ်တယ်။သူ့ရဲ့စွမ်းစားနှိကန့်တတ်ချက်ကလေးတကယ်ကိုရည်တူလေးပဲ။နော်လက်တလုံးခံစားနိုင်တဲ့ရည်တူလေးပဲ။ဒါတော့မှသိကြလားဆိုမသိကြဘူး။အကုသိုလ်ကောင်းမှုကြတာအဲ့လိုပေါ့ရေရှည် ခိုင်မြဲတယ်ခိုင်မာတယ်တလူပါမျိုးအဲ့တော့ဒါနကုသိုလ်သီလကုသိုလ်လုံးပြီးသွားပြီဆိုရင်လက်ဖြင့်နှစ်ချမ်းသာပဲကုဖို့ပေးအဲ့ဒီလိုကောင်းတဲ့အခြေအနေကောင်းနေတဲ့ပုဂ္ဂိုလ်တရားမင်းကြီးက respect ပေးတာဟုတ်လောက်ရှိတယ်တော်ပါမိတယ်ပေါ့လူတော်လူကောင်းတယောက်အနေနဲ့အတိမပြုတဲ့သဘောပဲတခါအဲ့ဒီတဲ့အစ်မြင့်သွားတဲ့သမารိကျင့်စဉ်တစ်ခုသမထကျင့်စဉ်ကျင့်လို့ဆံရပါပြီဆိုရင်အဲ့ဒီဆံကုသိုလ်ပဲဒီအောင်ဆွဲခေါ်သွားလို့ဆိုဓမ္မတူတီအောင်ဆွဲခေါ်တာတခါအဲ့ဒီတဲ့အစ်မြင့်ပြီးတော့ဝိပဿနာကျင့်စဉ်ကိုကျင့်တယ်ဝိပဿနာဆွမ်းအားရည်မြင့်လာလို့မကုသိုလ်ပေါ်လာပြီဆိုလို့ရှိရင်ဘယ်လောက်ထိအောင်ဆွမ်းထက်သွားလို့သတ္တပတိမကုသိုလ်ပေါ်လာတာနဲ့တကယ်နဲ့ချက်ချင်းပဲသတ္တပတိဖွေရဒီပုဂ္ဂိုလ်ကတဏှာထဲမှာခဏဘွားတယ်ပို့ပြီးတော့ဒုက္ခမခံရတော့တဲ့အနေအထားမျိုးထိအောင်ဒီတရားကဆွတ်ထုတ်သွားတယ်လို့ဆိုလို့လားနော်တဏှာထဲမှာသူကခုနှစ်ကြိမ်ပဲမွေးပြီးခုနှစ်ကြိမ်ပဲတည်ဆရာရှိတော့တော့မတည်တော့ဘူးနော်ဒီအဓိပ္ပာယ်ကိုပြောတယ်တခါသူကနေပြီးတော့တပဏ္ဍဝိပဿနာကျင့်စဉ်ကျင့်ပြီးတော့ဒီတဲ့ဆင်းမြင့်သွားတယ်တခါတခါဩကာမဘုံလာခြင်းလာတယ်မွေးခြင်းမွေးရင်တစ်ကြိမ်ပဲမွေးမယ်နောက်ထပ်မွေးစရာအကြောင်းရှိတယ်ဒီတဲ့ဆင်းမြင့်တဲ့ဖြမဘုံရောက်တော့အဲ့ဒီကနေနောက်အနာဂံဆိုတဲ့အဆင့်ရောက်ရင်ကာမဘုံနဲ့ဆက်ပြတ်သွားပြီးဓမ္မဘုံကအမတန်မှချမ်းသာတဲ့ဓမ္မတို့ဖြည့်ထည့်အောင်သူကရောက်ရှိသွားတယ်။ဉာဏ်နာဖြစ်သွားပြီးဆိုရင်ဘဝဒုက္ခတွေအားလုံးကကင်းလွတ်သွားတယ်။ဒါဘသူကဆွတ်ထုတ်သွားတာလို့ဆိုကိုကျင့်တဲ့တရားကလည်းကိုဆွတ်ထုတ်သွားတာ၊ကယ်ထုတ်သွားတာ။အဲ့တော့အဲ့လိုကယ်ထုတ်သွားနိုင်တဲ့တရားဓမ္မတွေမိမိတဏ္ဍာမှာကိန်းအောင်အတိဆောင်ပြီးတော့ကြိုးစားအထုတ်ဖို့မြတ်စွာဘုရားကဟိတိဘောဓနေနအိတာသမြို့တနေနကိုယ်တဏ္ဍမှာအကောင်းကျိုးဖြစ်စေတဲ့အကုသိုလ်တွေရှောင်ဖို့အကောင်းကျိုးချမ်းသာဖြစ်စေတဲ့ကုသိုလ်တွေအဆင့်အဆင့်ဖြည့်ဆောင်အောင်လုပ်ဖို့လို့ဒါမြတ်စွာဘုရားဒီလိုဟောကြားတာဖြစ်ပါတယ်။ဒါကြောင့်မို့လူဘဝရလာတဲ့အခါမှာမတ်တမဲမနေဘဲနဲ့ကိုယ်လုံးတဲ့ကုသိုလ်ကောင်းမှုတွေကိုလည်းအဆင့်အဆင့်ဒီတဲ့အဆင့်မြင့်တဲ့ကုသိုလ်ဒီတဲ့အဆင့်မြင့်တဲ့ကုသိုလ်တွေရှိသေးတယ်ဓာရီဓာရီတို့လောအောင်မှလို့ဆိုတာကိုအမှတ်တမဲ့မနေပဲနဲ့ကုသိုလ်ကောင်းမှုတွေတိုးတက်မြန်ပြလာအောင်ကြိုးစားအထောက်ချအောင်ဖြစ်တယ်လို့ကိုစီကိုစီတော်ကြပြီးမွေးနေ့အမှတ်တရကုသိုလ်လောက်တာကအစနောက်ဆုံးကုသိုလ်တရားတွေဖြစ်ပေါ်တို့တွေကြိုးစားအထောက်ချအောင်ဖြစ်တယ်လို့ကြိုးစားအထောက်နိုင်ကြပါစေကုန်တည်း